ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့အဆုတ်ယောဂအခန်းရှိသူတွေကိုဗစ်ဖြစ်လာရင်သတိပြုတင်တာကိုပြောပြထားပါတယ်။ COPD ခေါ်နာတာရှည်အဆုတ်ပွားဗန်းနာယောဂအခန်းရှိသူတွေမှာကိုဗစ်ပိုးကူးစက်ခံရရင်ကုသမှုခံယူရမှာအထူးပိုသတိပြုတင်တာတွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘလို့အထူးသတိပြုစရာတွေပါလဲ။ဘာကြောင့်ပါလဲ။ဒီအကြောင်းအဆုတ်နဲ့ရင်ကောင်းထုတ်ခုဆရာဝန်ကြီးနဲ့ဆေးတက္ကသိုလ်တည်းအဆုတ်နဲ့သက်ရှိလမ်းကြောင်းဆိုင်ရာဆေးပညာဌာနအငိမ့်သားဌာနမှပါမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ဆုံးတဲ့ရေကောင်းထွက်ခုဆရာဝန်ကြီးပါမခဒေါက်တာဝင်းနိုင်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကာလမှာအဆုတ်ယောဂအခန်းရှိသူတွေမှာကိုဗစ်ဖြစ်လာခဲ့ရင်ပေါ့နော်ဒီပိုဆိုးနိုင်ရတဲ့အကြောင်းရင်းတွေနဲ့ဒီကိုဗစ်ယောဂနဲ့အဆုတ်ရဲ့ဒီ COPD လို့ခေါ်တဲ့နာတာရှည်အဆုတ်ပွားပန်းနာယောဂခွဲနိုင်တဲ့လက္ခဏာတွေအပြင်ဒီယောဂနှစ်ခုလုံးကိုကြိုတင်ကာကွယ်ရေးပေါ့နော်ပြောခဲ့ပြီးမှဆရာကြီးဒီတစ်ခေါက်တော့ဒီယောဂဖြစ်လာခဲ့ရင်အခုလိုအဆုတ်ယောဂအခန်းရှိသူတွေအနေနဲ့အဓိကဘာတွေသတိပြုလုပ်ဆောင်တင်တာကိုပြောမှာပါဆရာအဲ့ဒီတော့ပထမဆုံးအဓိကဘာကိုထောက်ပြခြင်းလဲဆရာကြီး
ဟုတ်တယ်ဗျာယောဂဖြစ်ရင်တော့ကျွန်တော်တို့တော်တော်စိုးရင်ရတယ်ဘာလို့တော်တော်စိုးရင်ရလဲဆိုတော့ခုလေကုထုံးကတော့ဟိုတာမန်လူတယောက်ကိုဗစ်ဖြစ်တယ်ဆိုရင်ကိုဗစ်ကုထုံးကုလန်ယုံပဲပေါ့ဒါပေမဲ့ဒီအဆုတ်ပတ်ပန်းနာဖြစ်နေတဲ့သူတယောက်မှာကိုဗစ်ဖြစ်ပြီဆိုရင်ကုထုံးကနှမျိုးဖြစ်တာပေါ့ဒီ COPD ဆိုတဲ့အဆုတ်ပတ်ပန်းနာကလည်းအဲ့ဒီကိုဗစ်ကြောင့်မလို့ယောဂကြွလာတယ်သူ့ကိုလည်းလိုက်ပြီးတော့ပိုတိုးကုရတာပေါ့ကိုဗစ်ကိုလည်းကုရတာတပိုင်းပေါ့နှစ်ခုဖြစ်သွားတယ်အဆိုးရင်စရာကောင်းတာကဒီ COPD ကငိုရက်ဆောင်းရံပြောသလိုပဲအောက်ဆီဂျင်ကျကျနေတာအဲ့တော့ကိုဗစ်ဖြစ်ရင်လူကောင်းကိုဗစ်ဖြစ်ပြီဆိုရင်တော့မှတော့အောက်ဆီဂျင်ကျပြီးတော့အသက်အန္တရာယ်ရှိတာဟုတ်ကျွန်တော်ဒီအဆုတ်ပတ်ပန်းနာသမားကငိုရက်အောက်ဆီဂျင်ကျနေတာဆိုတော့ကိုဗစ်ဖြစ်လိုက်ရင်ပို့ပြီးတော့အောက်ဆီဂျင်ကျအသက်အန္တရာယ်ရှိအဲ့တော့အောက်ဆီဂျင်ပေးမယ်ဆိုပါလို့ပေးရင်အခြားလူတွေနဲ့မတူတာအခြားလူတွေမှာအောက်ဆီဂျင်အများကြီးပေးလိုက်လို့ရတယ်ပြဿနာမရှိဘူးဒါပေမဲ့ COPD သမားမှာတချို့ဆိုးတဲ့လူတွေဆိုလို့ရှိရင်အောက်ဆီဂျင်အများကြီးပေးလိုက်ရင်ကာဗွန်ဒိုင်အောက်ဆိုက်လို့ခေါ်တဲ့တန်းငွေတွေကများလာပြန်တယ်များလာတဲ့အတွက်ကြောင့်အောက်ဆီဂျင်ပေးရနေပြီးတော့ကာဗွန်ဒိုင်အောက်ဆိုက်များလာကာဗွန်ဒိုင်အောက်ဆိုက်များတာခန္ဓာကိုယ်အတွက်ပို့ပြီးတော့ဆိုးစေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဆိုးလာတာကိုဘယ်လိုလုပ်သိနိုင်မလဲဆရာ
ဘလို့ဆိုးစီလဲဆိုလို့ရှိရင်သူကမိမ့်လာတယ်တက်ရှူအားတွေမကောင်းတော့ဘူးပြီးရင်သတိမိတ်သွားတတ်တယ်ဒါကြောင့်မလို့အောက်ဆီဂျင်ပေးတဲ့အခါမှာအောက်ဆီဂျင် level တစ်ခုတည်းကိုကျွန်တော်တို့တိုင်းလို့မရဘူးအခုတော့ကျွန်တော်တို့ pass oximeter ခေါ်တာပေါ့သွေးထဲရှိတဲ့အောက်ဆီဂျင်လေးတိုင်းတာပေါ့နော်ဒါလေးနဲ့လုပ်လို့မရတော့ဘူး arterial blood gas လို့ခေါ်တယ်သွေးထဲမှာရှိတဲ့အောက်ဆီဂျင် level တိုင်းမယ်ပြီးရင်ကာဗွန်ဒိုင်အောက်ဆိုက် level ကိုလည်းတိုင်းရမယ်ပေါ့နော်ဆိုတော့ကာဗွန်ဒိုင်အောက်ဆိုက်တွေအရင်တက်သွားပြီဆိုလို့ရှိရင်လူနာမှိန်းသွားမယ်နေသွားမယ်ပြီးရင်အသက်အန္တရာယ်ရှိမယ်အဲ့ဒီခါကျရင်ကျွန်တော်တို့ကရေအောက်ဆီဂျင်ပေးရုံနဲ့မရတော့ဘဲနဲ့အသက်ရှူချက်ကူရတဲ့အခြေအနေရောက်တတ်တယ်အဲ့လိုအသက်ရှူချက်ကိုကူတဲ့အခါမှာအဆုတ်ထဲကိုပါးစပ်ထဲကနေပြီးတော့နှာမောင်နှာခေါင်းထဲကနေပြီးတော့ပိုက်ထည့်မယ်ပြီးရင်အသက်ရှူချက်နဲ့တင်တယ်ပေါ့နော် ventilator ခေါ်ပါတယ်အဲ့ဒါမျိုးနဲ့လုတ်တဲ့အခါမှာ risk ဆရာအရင်များတယ်လူနာအတွက်လည်းများတယ်ထည့်ပေးတဲ့ဆရာဝန်တွေလည်းများတယ် ICU bed ဆိုတာလည်းအရင်ကတန်ဖိုးရှိတဲ့ bed ပေါ့နော်သူကဘယ်နည်းကြာမလဲကုန်ကျစရိတ်ကလည်းအများကြီးရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ကုထုံးရောရှိသေးလားဆရာ
ကြီးဈားထဲမှာပါရှိလဲဆိုရင်ရိုးအောက်ဆီဂျင်ပေးတာရယ်ဆောရံပြောတဲ့ set invasive ventilation ပေါ့အသက်ရှူချက်ဒီတင်တာရယ်ဈားထဲမှာတစ်ခုရှိသေးတယ် non invasive ventilator ဆိုတော့ရှိတယ်ပိုက်ကိုအဆုတ်တဲကိုမထည့်တော့ဘူးမထည့်ဘဲနဲ့နှာခေါင်းနဲ့ပါးစပ်ကို mask နဲ့အုပ်မယ်ပြီးလို့ရှိရင်ဆောရံပြောတဲ့အသက်ရှူချက်နဲ့တပ်ပေးထားတာပေါ့ကျွန်တော်တို့ခေါ်တာတော့ NIV လို့ခေါ်ပါတယ်အဲ့ဒါနဲ့ကျွန်တော်တို့ကပေးလို့ရတယ်ဒါပေမဲ့အဲ့လိုပေးလို့ရှိရင်လည်းပြဿနာကဆောရုံးပြောတဲ့ပိုက်ထည့်ပြီးတော့အသက်ရှူချက်တင်တာလောက်အားမရှိဘူးတစ်ချိန်တည်းမှာသူကထပ်သက်ဝင်သက်ရှိတဲ့ထပ်သက်လေထဲမှာ virus ပေါ်ပါတယ်အပြင်ကိုထပ်ပြီးတော့ကူးဖို့အတွက်ကအရင်လွယ်ရပဲပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့နောက်ထပ်ရောစိုးရင်ရစရာရှိသေးလားဆရာ
နောက်တစ်ခုကဒီကျွန်တော် COPD ပန်းနာရင်တက်အဆုတ်ပွားပန်းနာသမားတွေမှာကျက်တဲ့အခါမှာကျွန်တော်က nebulizer လို့ခေါ်တဲ့အငွေ့ရှူစက်နဲ့သုံးတဲ့အခါမှာလူနာချောင်းဆုတ်တဲ့ချောင်းဆုတ်ပြီးရင်ဒီခါလေးသူကအဲ့အငွေ့ရှူစက်ပေးလိုက်ရင်ဘေးနားကိုချောင်းပြန်ဆိုရင်အဲ့ဒီတဲကနေပြီးတော့အမုံမွားရင်းနဲ့ပိုးမွားရင်းနဲ့ပြန့်ပြီးတော့ဘေးနားလူတွေပါကျန်းမာရေးဝန်ထမ်းတွေပေါ့အထူးသဖြင့်အကူဆက်မှုဖြစ်စေနိုင်ပါတယ်ဒါကြောင့်မလို့တာမန်လူတယောက် COVID ဖြစ်တာနဲ့ COPD ရောဂါရှိတဲ့လူနာတယောက် COVID ဖြစ်တာနဲ့ဆိုရင်လူနာအတွက်လည်းတော်တော်လေးအန္တရာယ်ကြီးရဲ့ခုပေးရတဲ့ပြုစုစောက်ရှောက်ပေးရတဲ့ဆံမုံဆံမတွေသူတို့တွေလည်းအနေနဲ့ပို့ပြီးတော့များတယ်ဆိုတဲ့အခြေအနေရှိပါတယ်ဗျ
ဟုတ်ကဲ့ဆရာကြီးအခုလိုကိုဗစ်ကာလမှာပေါ့နော်အဆုတ်ယောဂအခန်းအထူးသဖြင့် COPD ရှိတဲ့သူတွေအနေနဲ့နောက်ထပ်ရောစိုးရိမ်ရစရာရှိသေးလားဆရာ
နောက်တစ်ခုကတော့ OBD ကိုကျွန်တော်တို့ကခဏခဏခေါ်လို့မရဘူးဖြစ်နေတာပေါ့အဲ့ဒီခါကျတော့ဒီ COPD ဆိုတဲ့ယောဂကအဆုတ်တစ်ခုလည်းမဟုတ်ဘူးသူနဲ့တွဲပြီးတော့ဖြစ်နေတဲ့ယောဂတွေရှိသေးတယ်ဥပမာအားဖြင့်နှလုံးယောဂအစာယူလမ်းကြောင်းနဲ့ပတ်သက်တဲ့ယောဂအယူယောဂစသဖြင့်အဲ့ဒါတွေတွဲနေတတ်တယ် အဲ့ဒီယောဂတွေကိုကျွန်တော်တို့ကပုံမှန်လာတိုင်းလာတိုင်းမှာစစ်ကြည့်ရတယ်ပေါ့နော်အဲ့တော့အခုကအဲ့ဒါစစ်ဆေးမှုမရှိဘူးဆိုတော့အဲ့ဒီယောဂတွေတွဲပြီးဖြစ်နေကြတယ်တော့လကောင်းဆောရစီယိုပီယောဂကနေပြီးတော့အဲ့ဒီယောဂတွေကိုဆက်ပြီးဝင်သွားတာမျိုးတော့လကောင်းဖြစ်နိုင်တယ်ပေါ့အဲ့ဒါကြီးကျွန်တော်တို့ကပုံမှန် check up လုပ်ပေးနိုင်တော့ဘူးဆိုတဲ့အတွက်သူတို့အတွက်အားနေရတယ်ပေါ့နော်နောက်ဆောရပြောတဲ့ TV ကိစ္စကျွန်တော်နိုင်ငံက TV တော်တော်များတယ်ပစီဝီပီရှင်းက TV လဲတွဲပြီးတော့ရှိနေနိုင်တာပေါ့ခု stay home လုပ်လိုက်တဲ့အခါကျတော့ TV လူနိုင်လဲ TV ဆေးကန်းသွားဖို့အခက်အခဲရှိတယ် TV ဆစ်ဆေးဖို့အတွက်လည်းအခက်အခဲရှိတယ်ဆိုတော့ TV case တွေကအိမ်မှာပဲနေနေကြတယ်အိမ်မှာပဲနေပြီးတော့အတူနီးနီးကပ်ကပ်နေခဲ့မယ်ဆိုရင်တယောက်နဲ့တယောက်ယောဂကူးဖို့ကသိပ်ပြီးတော့လွယ်တာပဲအဲတော့ COPD ဓမ္မနဲ့ TV နဲ့တွေ့လိုက်တော့သူ့မှာနှစ်တက်ကွန်းသုံးတက်ကွန်းနာတော့တာပဲအဲတော့ပို့ပြီးတော့ယောဂလည်းကြွာလာတယ်တယောက်ကနေတယောက်ကိုလည်းထပ်ပြီးတော့ကူးဖို့များတာပေါ့လေ
ဟုတ်ကဲ့ဆရာအဲတော့အခုလိုဒီနောက်ထပ်ကိုဗစ်မှာလည်းဒီယောဂတွေကတည်ဆုံးမှုအဓိကဖြစ်စေတာကိုတွေ့ရတာပေါ့ဆရာတို့သူတွေဒီနှလုံးယောဂမျိုးပေါ့နော
်ဟုတ်တယ်ဗျဟုတ်ပါတယ်ဗျ
အဲ့တော့သူတို့အတွက်ရောဆရာရဲ့အခုလိုယောဂတွေတွေ့ရှိနေရင်ဘယ်လိုမျိုးဆရာအကျံပေးခြင်းလဲ
ဟုတ်တယ်ဗျအခုအချိန်ကတော့ကိုဗစ်ကြောက်တော့အပြင်းအမထွက်နိုင်ကြဘူးပေါ့နော်အဲဆေးမဆေးကမ်းလည်းကျွန်တော်ကခဏခဏပုံမှန်လာပါဆိုတာမျိုးလုပ်လို့မရဘူးပေါ့ဗျအဲ့တော့ယောဂလက္ခဏာထူးခြားပြီးခံစားရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကိုအမြန်ဆက်တွေ့ပါprivacy ဆေးရုံတွေမှာတော့ကျွန်တော်တို့ teleconsultation တွေတွေ့နေကြကြလုပ်ပါတယ်အဲ့ဒါမျိုးနဲ့ဆက်လိုက်ရင်တော့ဒီမှာတန်တရားရှိတယ်ဆိုပါစို့ဒီစုပ္ပန္နတမားရင်မတ်တွေအောက်နေတယ်ဆိုပါစို့အဆုတ်ကြောင့်အောက်တာလည်းဖြစ်နိုင်တယ်နှလုံးကြောင့်အောက်နေတာလည်းဖြစ်နိုင်တာပေါ့အဲ့တော့ ECG တွေကျွန်တော်တို့ဆွဲကြည့်လိုက်ရင်ဟိုကကျွန်တော်သိနိုင်တာပေါ့နော်စသဖြင့်ဒီလိုလောက်တာတွေလည်းရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဆေးရုံဆေးကမ်းမဖြစ်မနေသွားသင့်တဲ့အခြေအနေမျိုးအတွက်ပေါ့ဆရာပါကိုအဓိကထောက်ပြခြင်းလဲ
အခုလူနာတွေလူအိမ်တော်တော်များများမှာတော့ဘာသွားရှိနေလဲဆိုလို့ရှိရင်pulse oximeter လို့ခေါ်တဲ့တွေးရအောက်ဆီဂျင်တိုင်းနဲ့ဆက်လေးတွေကတော်တော်များများစောင့်ထားကြတာတွေ့ရတယ်။အဲ့ဒါလေးကတော်တော်လေးအကျိုးရှိတာတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အဲ့မှာနှလုံးခုန်နဲ့နှုံးလည်းပါတယ်အောက်ဆီဂျင်လည်းပါတယ်။ဆိုတော့အဲ့ဒီကလည်းကျွန်တော်တို့နဲ့ဒီ teleconsultation လုပ်တဲ့အခါမှာဥမာအောက်ဆီဂျင်ဘယ်လောက်ကျနေလဲ။ခိုင်ရင်က95ရှိတယ်၊ကိုကတော့90အောက်ကျောင်းနေတာဒါရေးကြည့်တာပေါ့။နှလုံးခုန်ကအရင်တော့ဆို90ကျော်ရှိရယ်၊ကိုက50ဖြစ်နေ။အာဒါဆိုရင်နှလုံးခုန်ကညှားနေသလား၊ဆီဂျင်မမှန်ဘူးလား။စတဲ့ဖြင့်ဒါသူတို့ဆေးရုံဆေးကောင်းပေးလို့လာပါဘယ်လိုလုပ်ရပါမလဲစတဲ့ဖြင့်ဒီလိုပြောရတာပေါ့လေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ